ယူလက်စွာထုတ်ဖော်ပြောဆို권အတွက်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲ့ကိုတည်ထောင်သူမောင်ဆောင်ခါကို네덜란드နိုင်ငံကနေပြီးတော့မှ Human Rights Julius မြန်မာ2018ဆုကိုပေးအပ်လိုက်ပါတယ်ဒီဆုဟာလက်ခံရရှိတဲ့မောင်ဆောင်ခါဟာမြန်မာနိုင်ငံသားအနေနဲ့ပထမဆုံးချီးမြှင့်ခံရသူဖြစ်ပါတယ်အကြောင်းပြေဆုံးကိုဇော်ထက်သတင်းပေးပို့ထားပါတယ်
ကြပြဆရာစာရေးဆရာဖြစ်တဲ့မောင်ဆောင်ခါကိုသူ့ရဲ့လူခွင့်ရေးလှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအသိအမှတ်ပြုရတဲ့အနေနဲ့네덜란드နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ချီးမြှင့်တဲ့ Human Rights Tulip မြန်မာ2020 Agency ကိုချီးမြှင့်လိုက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာ네덜란드တာဝန်ကြီးကနိုဝင်ဘာ29ရက်မှာစာနဲ့အကြောင်းကြားခဲ့တာပါမောင်ဆောင်ခါဟာဒီစုကိုမြန်မာနိုင်ငံသားတယောက်အနေနဲ့ပထမဆုံးရရှိခဲ့တာဖြစ်ပြီးတခြားနိုင်ငံတွေကလူခွင့်ရေးကာဝယ်ဆောက်ရှောက်သူတွေကိုလည်းဒီနှစ်မှာပထမဆုံးအကြိမ်ပေးခဲ့တာဖြစ်ပါတယ်အခုလိုသူရရှိရနဲ့ပတ်သက်ပြီးမောင်ဆောင်ခါက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီစီရတဲ့အတွက်တော့ကျွန်တော်အများကြီးဝမ်းသာတယ်အဲနောက်ကျတော့ကျွန်တော်တို့လက်ရှိလုပ်နေလုပ်ငန်းတွေအတွက်လည်းပြည်ပြီးတော့ဝင်ရဖြစ်နေတာပေါ့ဟုတ်အဓိကတော့ကျွန်တော်တို့ဟာဒီလူကယ်ဆေးရှိဖြစ်တယ်ပြီးတော့ကျွန်တော်တို့လိုက်တာလည်းတိတ်မကြတယ်တော့နိုင်ငံကအားဖြင့်တော့တိတ်မပြီးဘူးဆိုတော့ဒါပြီးတော့ဒီလူကျွန်တော်တို့ရဲ့အဖွဲ့တစ်ခုကိုဆက်စားဖို့ပြည်နေကျွန်တော်တို့ဒီစုပြီးပေးလိုက်ခြင်းအပြင်ဒီအခြားနိုင်ငံတွေကဆွေးရလဲတည်လာနိုင်ငံတည်လာနိုင်တဲ့အခါကျွန်တော်တို့ကြည်လာနေပြီးတော့ထုတ်ပြန်တဲ့ဒီနာစာရန်နေပြီးတော့ဥပဒေတုံးချက်ဆက်ပြီးဒါတွေကိုနိုင်ငံတကာကနေပြီးတော့ပို့ပြီးအားလုံးဆိုင်လာမယ်ဒီဟာတွေကိုပို့ပြီး reference လုပ်လာမယ်ဒီတွင်းကနေပြီးတော့ဥပဒေပြင်တောင်းလဲရေးကိုဟိုလုံနေရင်းနဲ့နောက်တစ်ပိုင်းမှာလဲနိုင်ငံတကာကနေပြီးတော့ဒီအစိုးရကိုတိုက်ရိုက်ပေါ့နော်ဒီဥပဒေပြင်တောင်းလဲရေးကိစ္စတွေကိုပို့ပြီးတော့တောင်းအပ်ဖြစ်အောင်ကြောင်လေးဖြစ်အောင်ခွင့်လန်းကောင်းနေရလာလေးနဲ့သေကောင်းနေတဲ
့မောင်ဆောင်ခါဟာ2011ခုနှစ်မှာကြ བྱ ာချစ်သူများအသင်းကိုဖွဲ့ခဲ့ပြီးကြ བྱ ာလှုပ်ရှားမှုတွေငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်2012ခုနှစ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဝင်ခဲ့ပြီးနောက်ပိုင်းမှာရန်ကုန်တိုင်းလူငယ်လုံငန်းအဖွဲ့ဝင်အနေနဲ့ရွေးခန့်ရပါတယ်2015လက်ပတန်းကျောင်းသားတပိတ်ဖြိုခွင်းခံရပြီးနောက်ပိုင်းအကြံဖတ်ဆက်ညီလက်ပတ်ဖြူလှုပ်ရှားမှုကိုဦးဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်2015ခုနှစ်မှာသူရေးရဲ့ပုံရိပ်ကြပြကြောင့်စက်တော်ရေးဥပဒေပုံမှန်66ဂါကြီးနဲ့အချုပ်တောင်9လနေခဲ့ရပြီးအဲ့ဒီနောက်ပိုင်းစက်တော်ရေးဥပဒေကိုပြင်ဆင်ဖို့တောက်လျှောက်လုပ်နေသူလည်းဖြစ်ပါတယ်။သူ့ချင်းမြင့်ခံရတယ်လို့အကြောင်းကြားစာကိုလက်ခံရရှိရတော့ကြနေပါပဲ။ပြည်တင်းစိတ်ရဆဲဖို့တာမွေမှာလှုပ်ရှားဆောင်ရွက်ခဲ့တဲ့အခြား18ယောက်နဲ့အတူဗဟန်းတရားရုံမှာ19ချိန်မြောက်တရားခွင်သွားခဲ့ရပါသေးရဲ့။နိုင်ငံတော်စေဝတ်ချက်ဥပဒေကိုချိုးဖောက်မှုနဲ့ရိုက်တာသတင်းသမားနှုတ်အမှုရင်ဆိုင်နေရတဲ့ကာလတစ်လျှောက်လုံးကနေလက်ရှိအချိန်ထိသူတို့ပြန်လည်လွတ်မြောက်ရေးတောက်လျှောက်ဆုတ်ရှားဆောင်ရွက်နေသူတဦးလည်းဖြစ်ပါတယ်